ဂျပန်နိုင်ငံတိုကျိုမြို့တော်မှာတောက်ကြနေက COVID-19 ကူးစက်သူနောက်ထပ်243ဦးထပ်တွေ့ခဲ့ပါတယ်။ကြာသပတေးနေ့တုန်းကလည်း virus ကူးစက်ခံရသူ224ယောက်ရှိခဲ့တာဖြစ်လို့ကာယောဂါကြီးစဖြစ်ကြတဲ့ကကူးစက်မှုပေါင်း200ကျော်နှစ်ရက်ဆက်တိုက်ပထမဆုံးကြိမ်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။မြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကဲကတော့ဒီလိုမြင့်တက်သွားရတာကအရေးယောဂါဖြစ်ပွားသူတွေနဲ့ထိတွေ့ခဲ့သူတွေကိုစမ်းသပ်စစ်ဆေးမှုတိုးပြီးလုပ်တာကြောင့်ဖြစ်တယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ညနေပိုင်းဖျော်ဖြေရေးလုပ်ငန်းတွေကလည်းသူတို့ဝန်ထမ်းတွေကိုယောဂဆက်သက်စစ်ဆေးဖို့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းအုပ်ချုပ်ရေးမှူးကိုအီကေးကပြောပါရယ်ကုဆက်ယောဂပညာရှင်ယာစစ်တာဂါမီဇူနိုကတော့စားတောက်ဆိုင်တွေမှာကုဆက်မှုမြင့်တက်နေတာကိုထောက်ပြပြောဆိုခဲ့ပါရယ်ညပိုင်းစားတောက်ဆိုင်တွေကပြဿနာကပိုပြီးစိုးရိမ်စရာကောင်းလာပါတယ်။ဆိုင်တွေရဲ့ကန့်သက်ချက်တွေချထားတာရှိပေမဲ့လူတွေမသွားတာကပိုကောင်းပါမယ်။ဆိုင်တွေကိုသွားတဲ့လူတွေကလည်းအနည်းဆုံးတစ်ပတ်လောက်ဘယ်သူနဲ့မှမထိတွေ့ပဲနေတာအကောင်းဆုံးပါ။လို့ကျွမ်းကျင်သူယာစစ်တာကေမီဇူနိုကပြောပါတယ်။တိုကျိုက COVID-19 ရောဂါလုပ်ငန်းအဖွဲ့ကပညာရှင်တွေကလည်းလက်တလောဖြစ်ပွားနေတဲ့ကူးစက်မှုတွေဟာ night club တွေကကူးစက်မှုတွေနဲ့ဆက်စပ်မှုရှိနေတယ်လို့လည်းပြောပါတယ်။ယောဂကုသမှုစံချိန်တင်သွားချိန်မှာပဲအုပ်ချုပ်ရေးမှုကိုယ်ကြီးကကုသမှုဖြစ်ပွားတာကြောင့်ပြင်ပင်ခဲ့ရတဲ့ night club တွေကိုထောက်ပံ့ကြေးအပိုဆောင်ပေးခဲ့ပါတယ်။တိုကျိုတစ်မြို့လုံးကိုပြင်ပင်တာတဲ့ယောဂဖြစ်ပွားရနေရာကိုပြင်မှတ်ထားပြီးယောဂထိန်းချုပ်ဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။